ဟန်ဒီနေတန်လွင်မြို့ပေါ်မှာ18နှစ်အရွယ်မိန်းကလေးငယ်တူပါဝင်မိန်းကလေး4ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်ထောက်ပံ့တယ်လို့စွပ်စွဲပြီးတော့စစ်ကောင်စီကဖမ်းဆီးလိုက်ပါတယ်။အဖမ်းခံရတဲ့အထက်ကတယောက်ကိုပြန်လွတ်ခဲ့ပြီးမဲ့2ယောက်ကိုအကြမ်းဖက်တိုက်ဖြတ်ရေးပုံမှန်တွေနဲ့တန်လွင်မြို့မြို့မရဲစခန်းမှာတရားစွဲထားပါတယ်။နောက်ထပ်10တန်းကျောင်းသူတူကိုလည်းစစ်ဆေးခံရဆဲဖြစ်ပါတယ်။ဒီကြောင့်ပြည်သူကတော့ရန်ကုန်ကလာတဲ့တရင်ပြည်သူကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တန်တွဲမြို့ပေါ်ကဆယ်တန်းကျောင်းသူတူအပါအဝင်မိန်းကလေး၄ယောက်ကို KPA အကောင့်ကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့တယ်လို့စွပ်စွဲပြီးမနေ့ည၈နာရီလောက်မှာတန်တွဲမြို့မှရဲစခန်းကဖမ်းဆီးသွားခဲ့ပါတယ်။အဲ့ဒီ၄ယောက်ထဲကတယောက်ကိုတော့အထောက်ထားမခိုင်လုံဘူးဆိုပြီးပြန်လွှတ်ပေးခဲ့ပါတယ်။ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေထဲမှာတန်တွဲမြို့အမှတ်9ရပ်ကွက်ကအသက်18နှစ်အရွယ်ဆယ်တန်းကျောင်းသူမတ်တိတ်အေဂျန်အမှတ်1ရပ်ကွက်က28နှစ်အရွယ်မတ်တင်ဆန္ဒဝင်းနဲ့ငပလီမျိုးနယ်ဇီးပြူကုံရက်ကွက်ကအသက်35နှစ်အရွယ်ဒေါ်ငိမ့်ဤပြူကျော်တို့ဖြစ်ပါတယ်။ဖမ်းဆီးခံရသူ3ဦးတည်းကမတ်တင်ဆန္ဒဝင်းနဲ့ဒေါ်ငိမ့်ဤပြူကျော်တို့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်905စနဲ့အမှုဖွင့်ထားပြီးဆယ်တန်းကျောင်းသူမတ်တိတ်အေဂျန်ကိုတော့စစ်ဆေးနေုံဖြစ်တယ်လို့သူနဲ့ဆွေမျိုးတော်ဆက်သူတို့ကပြောပါတယ်။
မင်းရခေါ်တာတို့ရလေမင်းရမင်းရဆင်နာလောက်ကပေါ့နော်မင်းရဆင်နာလောက်ကမင်းရခေါ်ကြတယ်တို့ဆုံးရစရာတစ်ခုရှိလို့ဆိုပြီးတော့ဒီမှာဒီမှာလေးအဲ့လည်းမပြည့်သေးဘူးဒီဒီမှာဒီမှာလေးနဲ့အတူနောက်ထပ်နှစ်ယောက်ပါသေးတယ်နောက်ထပ်နှစ်ယောက်ပါသေးတယ်တို့ကတော့အသက်ကြီးပြီပေါ့နော်အသက်ကြီးတယောက်က27နှစ်တယောက်က35နှစ်ပေါ့ဟိုဟာအဲ့မြောက်ကငါကငါစမယ်ဆိုတော့ဒီမှာဒီမှာလေးနဲ့ဆုံးရစဲပေါ့နော်တို့
လက်ရှိဖမ်းဆီးစစ်ဆေးခံနေရတဲ့မတ်တိန်အေဂျင့်ဟာဆယ်တန်းကျောင်းသူတူဖြစ်ပြီးမိသားစုဝင်တွေကလည်းဆင်းရဲတာကြောင့်ဆွဆွဲထားသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုထောက်ပံ့တယ်ဆိုတာမဖြစ်နိုင်ဘူးလို့မတ်တိန်အေဂျင့်သူရဲ့ဆွေမျိုးတူကပြောပါတယ
်။ဘယ်နာလည်းလဲဒီအရွယ်ကအဲ့ဒီဟာတွေကိုလက်ကလေးအိမ်မှာကစားတဲ့အရွယ်ပဲရှိသေးတာလေ။ပြည်သူ့ကစားစစားတန်းမမပဲလို့အရင်ထွက်သွားလာတဲ့ကလေးမျိုးလည်းမဟုတ်ဘူးက။အဲ့သူအဲ့ဒါတွေပါလို့စိတ်ဝင်စားဘူးဘာလို့လဲဆိုတော့သူကကြောင်းစားတော့သူစိတ်ဝင်စားသူမမိဘအရှုတ်တယ်တဲ့ပဲကြောင်းစာကိုပဲသူကတစားနမအရင်စိုက်ကြည့်လို့တာသူမအဖေမရှိဘူးသူအမေကမုန်ဒီရောင်းတယ်သူအမေကမုန်ဒီရောင်းတယ်ပြီးတော့သူမောင်မတ်တုံးရရှိတယ်ပေါ့နော်အတော်အကြီးဆုံးနဲ့သူမောင်မတ်တုံးရောင်းတယ်သူအမေနဲ့အတူတူနေတယ်သူအမေကကြမ်းမာကြီးမကောင်းမခံလာတော့ရှိပြီးမရောင်းတာမရှိဘူးမရှိဘူးမရှိဘူးတိုင်းလုံးမှာအဲ့သူအတော်အကြီးဆုံးမှာဖုန်းတစ်လုံးရှိတယ
်မတ်တိန်အေဂျင့်ရဲ့နာမည်မှတ်ပုံတွေနံပါတ်တွေနဲ့ KPA အကောင့်ဖွင့်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့နေတယ်လို့ရဲတပ်ဖွဲ့ကစွပ်စွဲထားပေမဲ့လည်းမတ်တိန်အေဂျင့်တို့မိသားစုတစ်ခုလုံးမှာမှဖုန်းတစ်လုံးသာရှိပြီးတော့အဲ့ဒီနံပါတ်ကလည်းစွပ်စွဲတဲ့နံပါတ်မဟုတ်ဘူးလို့သူ့ဆိုမျိုးသူကပြောပါတယ်။လက်ရှိဖမ်းဆီးခံထားရတဲ့မိန်းကလေး၃ယောက်နဲ့ပတ်သက်ပြီးဘလို့ဆောင်ရွက်နေတယ်ဆိုတာကိုမေးမြန်းဖို့တန်တွဲမျိုးမရဲစခန်းကစခန်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးတော့ဒီရက်အော်တိုဘာလာအတွင်းကလည်းတန်တော်မြို့နယ်ကလူမှုရေးတက်ကြွလှုပ်ရှားသူ2ဦးနဲ့လူငယ်စာရေးဆရာ2ဦးကိုဖမ်းဆီးပြီးတရားစွဲဆိုထားပါတယ်ခင်ဗျာ